ဟုတ်ကဲ့ပမောခဒေါက်တာခင်မာချုပ်ခင်ဗျာကိုဗစ်ကာလကိုခံအားကောင်းဖို့ပေါ့နော်စားတောင့်သင့်ဖို့ကိုပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဘလူထိရောက်ပုံနဲ့အသားထက်တဲ့ဟင်းသီးဟင်းရွက်တွေကိုပြောခဲ့ပါတယ်ဆင်မိုင်ဒီတစ်ပတ်တော့တခြားတက်တွေကြောင်းဆက်မပြောခင်မှာဒီပြီးခဲ့တဲ့အပတ်ကအသေးစိတ်မပြောဖြစ်ခဲ့တဲ့အစေအစံတွေရဲ့အရေးပါပုံကိုစပြီးတော့ရှင်းပြပေးပါလားဆရာမကြီ
းကျွန်တော်တို့အစေတွေအစံတွေလို့ပြောတယ်ကျွန်တော်တို့မြန်မာပြည်မှာရှိပါတယ်ဖယုံစေးရှိမယ်နေကြာစေးရှိမယ်ဒီဝေါ်နတ်လို့ပြောတဲ့တစ်ကြာစေးရှိမယ်ခက်ရှူးနတ်လို့ပြောတဲ့ဒီဟိုစေးရှိမယ်နန်းနတ်စေးရှိမယ်ဘန်နာစေးရှိမယ်ဆိုဒီကောင်လေးကနေလေအသားဓာတ်အများကြီးရတယ်အသားဓာတ်အပြင်ခန္ဓာကိုယ်ရဲ့နှလုံးကိုကျန်းမာစေမယ် Omega 3 Fatty Acid လို့မျိုးလဲအစေတွေအစံတွေစာရင်ရမယ်ပေါ့နောက်တစ်ခုပိုအရေးကြီးတာကအခုကျွန်တော်တို့မြန်မာပြည်ကဒီစီထွက်သီးနှံနဲ့ပတ်သက်လို့ရှိရင်လုံလောက်အောင်မထုတ်ပေးနိုင်အောင်ပြပအစီအိုပဲဝယ်သုံးနေရတယ်။အဲ့တော့အခုလိုမျိုးအကြက်တဲကြီးနဲ့ပြိပခါတွေနဲ့ကြုံတွေ့နေရတဲ့အချိန်မှာနိုင်ငံခြားကတင်တဲ့စီးဆိုတာအရန်ကို quality မကောင်းတာတောင်မှလက်လန်းမိဖို့ကတော်တော်ဈေးကြီးသွားပြီ။အဲ့တော့ကျမတို့မြန်မာလူမျိုးကလည်းဟင်းဆိုရင်စီလေးအိုင်းကမှစားတတ်တာအဲဟင်းအောင်ရိုးရိုးမဟုတ်ကြော်ပြီးတော့ပြန်နှက်တဲ့ဟင်းမျိုးလေးတို့ချက်ပြီးစားတတ်ကြတာဆိုတော့ခက်တော့ခက်သားပေါ့နော်။အဲ့တော့ဒီလိုအရေးသွေးမကောင်းတဲ့စီတွေကြောင့်လည်းမလိုလားအပ်တဲ့ရောဂါတွေကဖြစ်စေတယ်။အဲ့တော့အဓိကကစီစားကိုရှော့နိုင်များလျှော့ပြီးတော့စစောကကျမပြောတယ်အစီအစံလေးတွေကိုစီစားပေါ့နော်ခင်းချက်ရင်တောင်မှအစီအစံလေးတွေထောင်းပြီးတော့ထည့်ကျော်မယ်ဆိုရင်စီစားကိုရော့နိုင်တဲ့များရော့ပြီးတော့ကျမရင်းနေညို့အောင်စားတော့ရရောက်သွားမယ
်ဟုတ်ကဲ့နောက်တိဖို့လိုတဲ့အဟာရဓာတ်ရောဆရာမ
ကစီဓာတ်ပေါ့နော်ကစီဓာတ်မှာတော့ကျမတို့ကထမင်းစားကြတယ်ပေါင်မုန့်စားမယ်ကြာဆန်စားမယ်ခေါက်ဆွဲစားမယ်အဲ့ဒီချင်းအာလူတွေစားကြတယ်ကစုံတွေစားကြတယ်ဘလော့ပီနန်စားမယ်ဆိုဒီကနေလေကျမတို့ကကစီဓာတ်တွေရတယ်အဲ့တော့ကစီဓာတ်နဲ့ပတ်သက်ပြီးတော့ကျမတို့မြန်မာလူမျိုးကချုပ်တဲ့တာနည်းတယ်ဘာလို့ဆိုတော့လိုလာတဲ့တောင်ပိုးပြီးတော့စားနေကြတဲ့အတွက်အဲ့ဒီကာဘိုဟိုက်ဒရိတ်လို့ပြောတယ်ကစီတက်စားတာကိုတော့နည်းနည်းလေးချင့်ကျင်းပြီးတော့စားသင့်တယ်နောက်တစ်ခုကတကယ်လိုအပ်တဲ့အဆီဓာတ်ပေါ့အဲ့တော့ဆိုးဆိုးကကျွန်မပြောတယ်အဆီတွေကအတုတွေများတယ်ခန္ဓာကိုယ်ရဲ့နှလုံးအတွက်မကောင်းတဲ့အတွက်ဒီအဆီတွေကိုရှော့စားမယ်ဆိုရင်ဘလို့အဆီတွေစားမလဲကဲဒါဆိုရင်ကျွန်မတို့ထွက်ပတ်သီးပေါ့အကောင်းဆုံးနမူနာပေးတာတော့ထွက်ပတ်သီးမှာအင်မတန်မှလူခန္ဓာကိုကောင်းစေတဲ့ဆီကောင်းတဲ့ကိုလက်စထရောပါတဲ့အတွက်ထွက်ပတ်သီးတစ်ပတ်ကိုတစ်လုံးစားမယ်ဆိုလို့ရှိရင်အင်မတန်မှကျန်းမာရေးနဲ့ညီညွတ်တယ်နောက်တစ်ခုကကျွန်မငါးစားမယ်ငါးတွေမှာလည်းအဆီများတဲ့ငါတလောက်လိုဟာမျိုးပေါ့ငကြင်းလိုငမြင်းလိုဒါတွေဆိုရင်တော့ Omega 3 Fatty Acid တွေအများကြီးရမယ်နောက်ပြီးလို့ရှိရင်ငါတတိလေးတွေရဲ့ကောင်းကျိုးကတော့အယိုးပါဝါးစားလိုက်တဲ့အတွက်အခုမြန်မာလူမျိုးတွေချွတ်တဲ့နေတဲ့ဒီအယိုးနဲ့ပတ်သက်တဲ့ယောဂတွေကိုကာကွယ်ရရောက်မယ်ကက်လ်ဆီယမ်အများကြီးရတယ်ပေါ့နောက်ပြီးရင်တန်တက်တွေဇင်းတက်တွေအများကြီးရမယ
်ဟုတ်ကဲ့နောက်ထပ်အရေးပါတဲ့အဟာရဓာတ်ကရော
အဟာရကြီး6မျိုးထဲမှာကစီဓာတ်ရဲ့အဆီဓာတ်ရဲ့အသားဓာတ်ရဲ့ဆိုတော့နောက်ပြီးတော့ရေရဲ့ပေါ့နောက်ထပ်ကြံတဲ့နှစ်ခုကတော့ vitamins နဲ့ minerals တွေပေါ့အဲ့တော့ဒီ vitamin A နဲ့ Z တွေကိုကျမတို့ကမိုးရသီမှာပေါ်တဲ့အသီးတွေအနှံတွေကိုတက်တန်ရအောင်ဆုံးပေါ့နော်အဝါရောင်လိမ္မော်ရောင်ဆင်းရောင်အနီရောင်ခရမ်းရောင်တနည်းတစ်မျိုးမရိုးအောင်လို့ကိုယ့်ရဲ့လက်တကန်းဈေးကွက်မှာရနိုင်တာလေးကိုဝယ်ပြီးတော့အဟာရကိုစုံအောင်မျှအောင်ဒီလိုမျိုးစီစဉ်ရတယ်ဒီလိုဟင်းသီးဟင်းရွက်တွေစားခြင်းကြောင့်ဆစောကပြောတဲ့ vitaminအေးရည်ဇက်အထိရမယ်တထုတ္တအပြင်ဆိုလို့ရှိရင်ကယ်လ်ဆီယမ်မက်ဂနီဆီယမ်ပိုတက်ဆီယမ်ဇင်အိုင်ရွန်ဖော့စဖရက်အစရှိသဖြင့်တထုတ္တတွေအားလုံးကိုလည်းအသီးတွေရွက်တရားရမယ်အဲ့တော့ကျွန်တော်တို့ကမြမအစားအသောက်တွေမှာဟင်းသီးဟင်းရွက်စားလားဆိုတော့စားပါတယ်အခုဆိုလို့ရှိရင်ဆိုရှယ်မီဒီယာကနေပြီးရေးတဲ့သူကလည်းမျိုးစုံရေးတယ်အစားအသောက်ရောင်းတဲ့သူကလည်းရေးတယ်ဒါပေမဲ့ခိုင်လုံတဲ့တည်င်းပေါ့ဥမာကြည့်လိုက်ရင် website ကနောက်မှ ORG နဲ့ဆုံးတာလား EDU နဲ့ဆုံးတာလားအဲ့လို research ပေါ့ဥမာ Harvard University, Cornell University, Columbia University ဒီလိုမျိုးတက္ကသိုလ်ကြီးတွေကနေလုပ်ထားတဲ့ research တွေ WHO ဆိုဒီလိုမျိုးကနေထွက်တဲ့ data တွေကကြတော့သူတည်တနာကိုမှအခြေခံပြီးတော့ပေးတဲ့ data တွေဖြစ်တဲ့အတွက်တရားရဂိုင်းတော့ယုံကြည်လို့ရတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီယုံကြည့်လို့မရတဲ့ဘလူအချက်လက်တွေကိုသတိထားဖို့လိုမလဲဆရာမရေ
ဒီနေ့ကျမတို့ကဘာကြီးကလူမှုဆိုရှယ်မီဒီယာနဲ့အရန် enjoy ဖြစ်ကြတဲ့အချိန်လေးမှာရောက်နေတာဆိုတော့ဟင်းဒီဟင်းဝက်တစ်ခုမှာဟာဒါဆိုင်တော့ဒါရတယ်ဥမာဟာကစုံရဲ့ဆိုင်ရင်ခနာကိုအသားရည် moisture တွေအရန်ကိုစူလာတဲ့အတွက်ကစုံရဲ့ဆိုင်ရင်ဟာရရရတယ်ရေးတဲ့သူကလည်း96ပါးယောဂဝေဒနာအကုန်ပြောက်တယ်ဒီလိုရေးထားတယ်ဆိုပါစို့အဲ့မဲ့ကစုံရွက်ကိုဘလို့စားလဲလို့မေးလိုက်တဲ့အချိန်ကျတော့ကစုံရွက်ကိုဖြတ်တယ်ပေါ့နော်ရေမှတေးချဆေးတာမှညှစ်ညှစ်ချပြီးတော့တဲ့ရေတို့သွန်ပလိုက်တယ်ကစုံရွက်ကလေးကိုရင်သွေးနဲ့ပြုတ်ပြီးရေကိုသွန်တယ်အဲ့ဒါအောင်မှကက်ကြီးလေးနဲ့ပပညှက်ပြီးတော့စီချက်လေးနဲ့အရနာမှုန်လေးနဲ့တုတ်တယ်တဲ့ဆိုတော့သွားပြီအာရကဘာမှမရှိတော့ဘူးဆိုလိုချင်တာကအတိအရွက်ဒီမှာဒီအာရတွေရှိတာကိုလေ့လာဖတ်မှတ်ပြီးပြီဆိုရင်အဲ့ဒီတဲ့ပိုးပြီးအရေးကြီးတာကပြင်ဆင်ချက်ပြုတ်တဲ့နေရာမှာမူရင်းအာရတက်တွေဆုံးရှုံးမသွားအောင်ဘယ်လိုချက်ပြုတ်ရမလဲဆိုတာကပိုးပြီးအဓိကကြတယ
်ဟုတ်ကဲ့အဲ့ဒီတော့ပ ဘလို့ချက်ပြုတ်သင်ပုံလေးကိုအသေးစိတ်နည်းနည်းရှင်းပြပေးပါလားဆင်မ
ခုနကစုံရလေးပဲဆိုပါစို့တိတိချာချာရေးဆေးမယ်ဆိုလို့ရှိရင်မဖြတ်မတောက်ခင်မှာရေးဆေးရမယ်ဖြတ်တောက်ပြီးမှရေးဆေးရင်ရှိတဲ့အဟာရတွေကမျက်နှာပြည်အများကြီးဖြစ်သွားတဲ့အတွက်သွန်ပလိုက်တဲ့ရေးထဲမှာပါသွားတယ်နောက်တစ်ချက်ကကြတော့ကျဟင်းကားသီးလိုဟာမျိုးညှစ်ညှစ်ပြီးချပလိုက်တာကြောင်ချာသီးလိုအခါတက်ကုံအောင်ဆိုစားနဲ့မှညှစ်ပြီးချလိုက်တော့အဲသွန်ပလိုက်တဲ့ရေးထဲမှာရှိတဲ့အဟာရကဂုံသွားပြန်ရုံတစ်ခါနောက်တစ်ချက်ကကြတော့မိဖို့ပေါ်မှာနူးဤနေအောင်ချက်တယ်အဖုံးကြီးပွင့်ပြီးတော့ရှိသမျှအာဟာရတက်တယ်အကုန်လုံးကအငွေထဲမှာပါသွားပြီးဟင်းထဲမှာဘာမှမကျန်တော့ဘူးနောက်တစ်ချက်အဲ့လိုမျိုးတွေဆုံးရှုံးသွားတဲ့အထက်မှာပြန်ထည့်တာဟာကြအရသာရှိအောင်ဆိုပြီးတော့စားထည့်မယ်ငပြားရီထည့်မယ်ခယူစီထည့်မယ်ပဲငပြားရီထည့်မယ်ဟင်းချိုမုံထည့်မယ်ကြသားမုံထည့်မယ်အဲ့တော့ရှိတဲ့အာဟာရတွေတော့ရေးဆေးသွန်ပစ်ပြီးတော့ဒုနဓာတုနီးနဲ့အရသာတွေနဲ့အယောင်တွေကိုပြန်ထပ်ထည့်ပြီးတော့မှဘာမှအာဟာရမရှိတော့ဘူးအဲ့တော့ဟင်းဒီဟင်းရွက်မှာပါတယ်ဗီတာမင်နဲ့မှအထူးသဖြင့်ဗီတာမင်စီနဲ့ဘီဗီတာမင်တွေကရေမှာပျော်နိုင်တဲ့ဗီတာမင်တွေဖြစ်တဲ့အတွက်ရေထဲမှာပါသွားပြီ
ဟုတ်ကဲ့နောက်ရောဒီချက်ကျွရာမှာသတိထားသင့်တာရှိသေးလားဆင်မရင
်အဲ့ဟင်းတွေကိုပြန်နှွေးတယ်အဲ့နှွေးတဲ့အချိန်မှာလေဒီဗီတာမင်တွေကမိဘူးကြီးနဲ့ထိပြီးတခါပြန်ပျော်တဲ့အတွက်အဟာရကကုန်တဲ့ကိုရင်ကုန်တဲ့ကိုရင်ဘာမှမရှိတော့ဆိုအဟာရမဆုံးရှုံးအောင်လို့စိမ့်ကြော်လေးပဲကြော်မယ်ဆိုရင်မိဖို့မှာ9မိနစ်9မိနစ်ဆိုတာအများဆုံးအဲ့ထက်ပေါ်ပြီးဒဲဦးလေးနဲ့မလှိမ့်ရအောင်ချင်းဟင်းညိုထက်မယ်ဆိုရင်လည်းပုတ်ပွက်ဇူးမှဒါလေးကိုခတ်ပြီးတောက်တာမျိုးမှအဟာရကအပြည့်ရအောင်အဲ့တော့ဟင်းရွက်တွေကိုမဖြတ်မတောက်ခင်မှာရေဆေးမယ်ဖြတ်တောက်ပြီးဘယ်တော့ခါမှရေဆေးပြီးညှစ်ချတာမလုပ်ပါနဲ့နောက်တစ်ခုရောပြီးချက်တဲ့ဟာလေးဝတ်သားတိုက်တဲ့လူကဝက်စီလေးနဲ့ကစွန်ရွက်နဲ့မုံရင်းရွက်ကိုရောကြော်မယ်ပန်းကော်ပီလေးကိုရောကြော်မယ်ဟင်းရွက်ကလေးကဣပြီးတော့ဆင်းသွားတယ်ဘာဖြစ်လို့လဲဆိုတော့ဝက်စီဆိုတဲ့ saturated fat ပြည့်ဝစီကြောင့်ဒါပေမဲ့အဟာရတွေကြတော့ခုနတက်တူတက်တွေပြိုကွဲပြီးတော့အဟာရတွေကအပြည့်မရတော့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်မ